စနပြမှုတွေကိုစစ်တပ်နဲ့ရဲကအစမ်းဖက်ဖြိုခွင်းနေတဲ့ကြားကပဲလျှက်လျက်စနပြပွဲတွေရှိနေတယ်လို့ရောက်ခွဲအုပ်ချုပ်ရေးယုံတွေရဲစခန်းတွေကိုပြစ်မှတ်ထားတဲ့ဘုံပေါက်ကွဲမှုတွေကလည်းစတိုက်ဖြစ်လာပါတယ်ဒီကနေ့ဧပြီလ28ရက်မနက်ပိုင်းမှာကရင်ပြည်နယ်ဖျားသုံးစုမြို့ချင်းပြည်နယ်တီတိမ်မြို့ကချင်ပြည်နယ်ဗမော်မြို့အပါအဝင်ဒီကချင်ပြည်နယ်မိုးငင်းခရိုင်ဟိုပင်မြို့တွေမှာဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာအမိမတိလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကစိုင်းကယ်ရီနဲ့ဒီမနက်ပိုင်းမှာပဲလာရောက်ပြီးတော့ထိုင်းနယ်စပ်စစ်စည်ရေးဂိတ်ကျန်းခံရေးပါတီယုံနဲ့ရက်ွက်3ကကျန်းခံရေးပါတီဝင်နေအိမ်တအိမ်မှာလက်လုံဘုံပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဒေသခံတူကသီရွေကိုပြောပါတယ်ထိုင်းနယ်စပ်စစ်စည်ရေးဂိတ်အရောက်မှာတော့စစ်ကောင်စီတပ်ဖွဲ့ကလည်းလက်နက်ငယ်တွေနဲ့ပြန်ပစ်တာကြောင့်တင်းမာမှုဖြစ်ပွားခဲ့တယ်လို့ဒေသခံတူကဖီဝေကိုပြောပြပါတယ်
။လက်နက်ကိုလည်းမထိုးခဲ့ဆက်ကောင်းလို့ပါ။အပါဒီချက်ပွက်နဲ့မပေါက်ဘူးသူ။ပြည်တော်ဆိုတော့ဒီမှာချက်ပွက်ကဒီဒေသခံတွေအပါအဖွဲ့ကဒီအကြေပေါ်တော့ခွဲတာခွဲတဲ့အချိန်မှာတက်ကြတယ်မှာလက်နက်ငယ်နဲ့ပြန်ပစ်တယ်။ပြန်ပစ်တော့ဒီပစ်လိုက်တာကတော့လုံးပစ်လိုက်တာကတော့ဆားပြေတယ်ကတော့မကူဘူး။
ပေါက်ကွဲမှုကြောင့်လူတယောက်ထိခိုက်ဒဏ်ရာရခဲ့ပြီးဒဏ်ရာပြင်းထန်သလားဆိုတာနဲ့ထိခိုက်သူဘယ်သူလဲဆိုတာတွေကိုတော့အတိအကျမပြောနိုင်သေးဘူးလို့ဒေသခံတဦးကပြောပါတယ်
။ဒီပြန်တော့ပဲဒီကျွန်တော်တို့ဒီစားခိုင်ရေးရုံးမှာပေါက်ကွဲမှုဖြစ်နေတယ်။အဲ့လိုပဲလက်ပြပေါ်တော့ပြည်ပြောင်းခွဲလိုက်။နောက်တနေ့ဟာဆက်ပြောတော့ကြတော့နောက်တနေ့ဟာရက်ကွက်သုံးမှာရှိတဲ့စားခိုင်ရေးပါတီဝင်တယောက်ရဲ့အိမ်ပါလေ။ဆက်အဲ့ဒီပါလေ။ဆက်တဲ့ဘက်ကဘိုင်းတုံးပေါက်ကွဲတယ်။နောက်သုံးနေ့ဟာဖြစ်တယ်ဒီအဲ့ဒီကျန်ရုံကပြခွေတဲ့နေရာမှာအစီအမစီးတဲ့ထူရုံရုံကရှိတယ်နော်ထူရုံကစောင့်နေတော့ခွေတဲ့နေရာမှာတနတ်တယ်ဝိုင်းပစ်ကြတာဘူဘထောင်ကြီးဖောင်းနဲ့တို့ဆိုင်ကြီးရက်ကိုင်းလာဆိုင်ကြီးရက်ပြီးသွားတယောက်ကဆိုင်ကြီးကြံသွားပြီးဘတ်ထပ်ပြီးသွားတယ်အဲ့ဒီအဲ့ကိုတက်ကသွားပြီးတော့အဲ့ကိုတရိုက်တက်စီခဲ့တယ်တခါအဲ့ချက်ပိုက်ရပါသူအဲ့ဒီအဖွဲဖွဲမပေါက်ခွေပြီးတော့တနတ်နဲ့ကပြခွေတယ်အဲ့ဒီမကန်တက်ပြီးရှိသွားတယ်သူကြောက်ကြည့်လို့တလေရ
ကရင်ပြည်နယ်ဖျားသုံးစုနယ်မြေဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်ကြတဲ့မူပြည်သက်ပါတီ KNU BGF အပါအဝင် DKBA တပ်ဖွဲ့တွေတွာလာလှုပ်ရှားနေတဲ့နယ်မြေတစ်ခုလည်းဖြစ်ပါတယ်။အလားတူဒီကနေ့မနက်ပိုင်းချင်းပြည်နယ်တီးတိမ်မြို့မြို့မရက်ကွက်မှာပေါက်ကွဲမှုတစ်ကြိမ်ဖြစ်ပွားခဲ့ပေမဲ့လူထိခိုက်တာတော့မရှိဘူးလို့ဆိုမီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအထွေထွေအတွေ့အကြုံမူလည်းဖြစ်တီးတိမ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးကျင်ကန်းလျံကပြောပါတယ်
။အော်မဖြစ်ပါဘူး။ဘယ်လိုဘုံလောက်ပဲဖြစ်နေလဲ။ထိခိုက်မှုလည်းမရှိပါဘူး။အခုဖြစ်တာစပေါ်လန်းတဲ့ဟိုကမ်းပဲ။ဒီမှာကတည်းကစကောလန်ကရက်ကနခုပါပေါ့အရှိမရှိဘူ
းကချင်ပြည်နယ်ဘုံဘော်မြို့စုပေါင်းယုံပင်နာမှာဒီကနေ့မနက်၈နာရီခွဲလောက်ကဘုံပေါက်ကွဲခဲ့ပြီးတော့ဒီတစ်ကြိမ်အပါအဝင်ပေါက်ကွဲမှုဖြစ်တာ၃ကြိမ်ရှိပြီလို့ဘုံဘော်ဒေသခံတူကဖီရွေကိုပြောပါတယ်ပေါက်ကွဲမှုကြောင့်လူအထိခိုက်မရှိပေမဲ့စစ်ကောင်စီတပ်ဖွဲ့ကလုံခြုံရေးတင်းကျပ်ပြီးရှာဖွေတာတွေလုပ်နေတယ်လို့ဒေသခံတူကပြောပါတယ
်ဟုတ်တယ်ကျွန်တော်တို့ဒီကတလောက်ကတော့ဘုံပေါက်တာဗျာဒီနေ့၈နာရီခွဲလောက်မှလည်းတစ်ကြိမ်ပေါက်တယ်ဟုတ်ဒီနေ့မြန်မာကြတော့ကျွန်တော်ဒီစူပေါင်းယုံပေါ့စူပေါင်းယုံဒီနာမှာပေါက်ပွဲတယ်26ရက်နေ့မှာကြတော့ဒီကျွန်တော်ဘမော်နဲ့မုံပေါက်လမ်းမပေါ်ပေါ်ဒီရင်ခွေးဒီရင်ခွေးမျက်လစာဘက်မှာအဲ့ဒီနေ့မှာတော့လက်ချိန်ပေါက်ပွဲတယ်ပေါ့ဟုတ်လို့လို့ကျတော့စူပေါင်း3ချိန်ပေါက်ပွဲပြီးရအောင်လုံးလုံးရဲ့ချီကတော့ဒီပေါက်ကွဲမှုကြောင့်သုံးတရားချိခိုက်တာမျိုးကတော့ကျွန်တော်တို့မရှိဘူးဆိုတာမချားမိသေးဘူးပေါ့ဘလုံးလုံးကျတော့တို့ဒီမနေ့ရှင်းနိုင်ကွဲလို့မှတို့ဒီဘုံပေါက်ကွဲပြီးတော့အဒီဟာကိုတို့ရှင်းနေပြီးအဲ့မှာတို့ဒီလမ်းလေးပိတ်ဆို့မှသာရှာဖို့ကြီးပဲလုံးချရတယ်အဲဆိုတော့တို့ကျွန်တော်တို့လမ်းမြင်ရတယ်ပေါ့ဟုတ်
မင်းည7နာရီခွဲလောက်ကလည်းကချင်ပြည်နယ်မိုးငင်းခရိုင်ဟိုပင်မြို့နယ်ကြာကြီးကွင်းကျေးရွာအနီးမှာလဲတဝက်ချောင်းကိုသွားတဲ့ယထာတန်လန်းတရားနဲ့မြကြီးနာမန္တလေးကားလမ်းမပေါ်ကရေကျော်တရားတွေမိုင်းခွဲခံရပြီးပျက်စီးတာတွေရှိခဲ့ပါတယ်။ရန်ကုန်မြို့တောင်ကလာမြို့နယ်ဆယ်ရက်ကွက်ဓမ္မရာစာလမ်းမှာတော့ဒီကနေ့နေ့လယ်7နာရီခွဲလောက်ကရဲစခန်းဝန်းကျင်မှာဘုံတလုံးပေါက်ကွဲခဲ့ပြီးရဲတွေထိခိုက်တာရှိတယ်လို့သတင်းတွေထွက်ပေမဲ့ VOA ကတိကျအတည်မပြုနိုင်သေးပါဘူး။အလားတူပဲမန္တလေးမြို့မှာလည်းပေါက်ကွဲမှုတစ်ခုဖြစ်ပြီးလူတချို့ဒဏ်ရာရတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့တိကျအတည်ပြုလို့မရသေးပါဘူး။ပြီးခဲ့တဲ့မတ်လ22ရက်နေ့ကရှမ်းပြည်နယ်မြောက်ပိုင်းလားရှိုးမြို့ရက်ကွက်လေးရဲတပ်ဖွဲ့ရိတ်သားယုံဘုံပေါက်ကွဲခဲ့တယ်လို့ဧပြီလ22ရက်နေ့မှာမူဆယ်မြို့နိုင်စင်အနီးမှာဘုံပေါက်ကွဲခဲ့ပါသေးတယ်။ဧပြီလ25ရက်နေ့ကတော့တင်ငန်းချွမြို့နယ်တရက်တော်သူ့မင်္ဂလာလေးလန်းကမြမစီဝါရေးဘာမှာဘုံပေါက်ပြီးလုံခြုံရေးယူနေတဲ့စစ်သားတယောက်တိကျဒဏ်ရာရခဲ့ပါတယ်။တခြားဒေသတွေမှာလည်းဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့တာရှိပါတယ်ရှင်။